ရုရှားတပ်ဖွဲ့တွေကျူးလွန်ဝယ်ရှိတဲ့စစ်ရာဇဝတ်မှုတွေစုံစမ်းရေးယူရေးကိုယူကရိန်းကိုကူညီပေးဖို့အတွက်အမေရိကန်တရားရေးဌာနအနေနဲ့ရှင်းနေတူဦးနဲ့ဥပဒေကြံပေးတူဦးကိုခန့်ထားရေးစဉ်းစားနေတယ်လို့အမေရိကန်ပြောဆိုရှင်းနေချုပ်မရစ်ဂလန်ကပြောပါတယ်။ရှင်းနေချုပ်ဂလန်ဟာယူကရိန်းရှင်းနေချုပ်အန်ဒရီယာကော့စတင်နဲ့တွေ့ဆုံမှုအပြီးပြောဆိုတာဖြစ်တယ်လို့ပဲဒီခန့်ထားမဲ့ရှင်းနေဟာဒဟိတ်မြို့မှာခြေချလှုပ်ဆောင်မယ်လို့လည်းကန်ရှင်းနေချုပ်ကပြောပါတယ်။ဥပဒေအရအကြံပေးကိုလည်းယူကရိန်းမြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုအခုနွေရာသီမှာဆွလွတ်သွားမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားတွေကိုထိခိုက်နာကျင်စေမှုလိုမျိုးအမေရိကန်ပြည်သူကတရားစီရင်ခွင့်ရှိတဲ့စိတ်ကြော်ရွေးမှုတွေစုံစမ်းစစ်ဆေးတဲ့နေရာမှာယူကရိန်းအစိုးရရှေ့နေတွေကတရားရေးဌာနနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့လည်းအမေရိကန်ရှေ့နေချုပ်ကပြောပါတယ်။အမေရိကန်နိုင်ငံတွင်းမှာရှိနေတဲ့စိတ်ကြော်ရွေးကောင်မှန်သမျှကိုရေးယူကင်တွယ်ဖို့အမေရိကန်လွှတ်တော်ကလည်းအမေရိကန်တရားရေးဌာနကိုလုပ်ပိုင်ခွင့်တိုးချဲ့ပေးထားပါတယ်။ရုရှားကတော့ဒီစစ်ရာဇဝတ်မှုတွေမှာပုံမှန်ပတ်သက်တယ်ဆိုတာကိုညှင်းဆန့်တယ်လို့ပဲအရက်သားတွေကိုတမင်ပြတ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုလည်းညှင်းပါတယ်အခုလိုမျိုးအမေရိကန်တရားရေးဌာနကအကူအညီတွေပေးမယ်ဆိုတာကိုကြေညာတဲ့အကြောင်းယူကရိန်းရှင်းနေချုပ်ကဇင်းတောက်တွေကိုပြောပါတယ်ဒါပြင်ရုရှားတို့ကျူးလွန်တဲ့စစ်ရာဇဝတ်မှုဆိုင်ရာအချက်လက်တွေစုံစမ်းမှုနဲ့ပတ်သက်လို့လည်းယူကရိန်းဘက်ကအမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုတာတွေရှိနေတယ်လို့ပြောဆိုပါတယ်ခင်ဗျာ